SBS.
This is SBS Radio.
Okay, now to our general the World Bank 2018 to doing business so we wrote through report ko thop par ai ma Myanmar nai nga nga 170 shi ya ni aku 171 thi sin me lo pyo ni bare chanaro wa di Cambodia 135 ma shi de Laos 141 ma shi de so ro chanaro ba re mya di lo to te aw naw ta lu re na le aw nai ngan cha company re po win la aw ai si bwa yi lout de niya ma kaung ne so ra pya bu twe ဘလို့များဆက်ပြီးစ조사လုပ်လို့ရမယ်လို့ထင်ပါနဲ့
ဟုတ်ကဲ့ ease of doing business index ကတော့မျိုးစုံကိုကြည့်တာပေါ့နော်ကောင်းစဉ်ပြောတဲ့အတိုင်းပဲ ease of doing business ဒီနိုင်ငံမှာအလုပ်လုပ်ရတာဘယ်လောက်လဲခုလဲဆိုတာကိုတိုင်းတော့တော်တော်များများကအစိုးရနဲ့ပတ်သက်တယ်အစိုးရနဲ့ပတ်သက်တယ်ဆိုတာဒီ training center ဆက်တဲ့တကယ်လို့ company တစ်ခုထောင်ခြင်းလဲဆိုလို့ရှိရင်ဘယ်လောက်ကြာလဲပြီးရင်ဘယ်လောက်ကြာလဲဆိုတော့ကျွန်တော်တို့နိုင်ငံမှာအခု company ထောင်ခြင်းလဲဆိုလို့ရှိရင်အနည်းဆုံးဒေါ်လာ US ဒေါ်လာ4000နီးပါးရှိမှထောင်လို့ရတယ်ဆိုတော့အခုစဉ်းစားကြည့်လို့ဆိုလို့ရှိရင်တကယ်လို့ကျွန်မအနေနဲ့လုပ်ငန်းတစ်ခုတစ်ခုကြာနေဆိုလို့ရှိရင်ငွေကြေးရခက်တယ်ပေါ့နော်စင်ကာပူနိုင်ငံလိုမျိုးဆိုလို့ရှိရင်အဲ့ဒါရကြမ်းမ်းနေရှိတယ်ဆိုပြီးတော့လွယ်တယ်ဒီနေ့company register လောက်လိုက်လို့ရှိလို့ရှင်နောက်တစ်ပတ်ဆိုလို့ရှင် BD အကောင့်အတူစီဒီမှာဆိုမှာကြာနှစ်ရည်လာများကြာတယ်ပေါ့နော်ပြီးတော့ machine လေးနေအများကြီးပဲကျွန်တော်ဟိုအတူ company တကူဆိုဒီမှာတမဒီမှာလာပြီးတော့ဆက်ရုံစောက်မယ်ဆက်ရုံစောက်ပြီးမြေကြီးရှာတာတင်းတစ်နှစ်ကြာတယ်ဆိုတော့ business plan လုပ်တဲ့လူကမြေကြီးဆိုတာဝယ်လိုက်အများဆုံး3လ6လပေါ့နော်မြေကြီးကိစ္စရှင်းရမှာတို့မှာတစ်နှစ်ကြာတယ်အလုံးကမစနိုင်အဲ့ဒါကမြေကြီးရပြီးကြည့်ရတဲ့ပါရဲ့အပြင်ဒီ machine ပေါ့နော်ဒီလိုမြေကြီးဆိုလို့ရှင်ဆက်ရောက်လို့ရတာဒီနေရာမှာဆိုလို့ရှင်ဘာလို့ခွင့်ရှိလဲဆိုတာ machine အစိုးရဌာနကြီးတွားမေးလို့ဆိုလို့ရှင်လေဒီဌာနကတမျိုးပြောရင်နောက်ဌာနကနောက်တမျိုးပြောရဲတစ်ခုနဲ့တစ်ခု contradictory ဖြစ်နေတယ် tax ဆောင်ရတာခက်တယ်အဲ့လိုမျိုးပေါ့နော်ခက်တာကြီးအများကြီးပဲဆိုတော့ ease of doing business မှာဒီကဲလို့ကကျွန်တော်ကမှ example တစ်ခုပေးတဲ့ဒီမှာကျန်းမာရေးမှာအဲ့လိုဖြစ်ခဲ့တဲ့အတွက်ကြောင့်သူက task force ဖွဲ့ပြီးဘယ်မှာခက်နေလဲပေါ့နော်တေချာဟို study လုပ်လိုက်တယ်ပြီးလို့ရှင်အဲ့အခက်အခဲတွေကိုလိုက်ပြီးတော့ဖြေရှင်းပေးလိုက်တယ်မခက်တဲ့နည်းနဲ့ခက်နေတာတွေကအများကြီးပဲပေါ့နော်အဲ့ဒါကတော့အစိုးရကနေပြီးတော့အာရုံစိုက်ပြီးလုပ်မှာပဲဖြစ်ပါတယ်တော်တော်များများအစိုးရနဲ့တက်ပတ်တဲ့ကိစ္စတွေပ
ါဟုတ်ကဲ့နောက်တစ်ခုမှာဒီမြန်မာပြည်မှာ entrepreneur သူတို့ပြန်ကြည့်လိုက်လို့ရှင်အမျိုးသမီးတွေက49ရာခိုင်နှုန်းရှိတယ်လို့သိရပါတယ်နောက်တစ်ခုကရန်ကုန်တက္ကသိုလ်မှာဆိုလို့ရှိရင်လည်းစာသင်တာကိုထိလိုက်မယ်ဆိုအမျိုးသမီးတွေက69ရာခိုင်နှုန်းရှိတယ်လို့သိရပါတယ်အဲ့ဒါတွေကိုကြည့်ချင်းအပြင်ကျွန်တော်တို့ဒီမြန်မာပြည်ကအမျိုးသမီးတွေကအရင်ကတည်းကစာလို့ရှိရင်ပို့ပြီး outgoing ဖြစ်လာပြီးတော့စီးပွားရေးအမြင်တွေတိုးတက်လာတယ်လို့မြင်ပါလား
ကျွန်တော်အဲ့ဒီစာလေးတော်တော်ကြီးဝါးယူပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမြန်မာပြည်မှာကြီးတဲ့အပိုင်းဝိုင်းမှာကျတော့ကျွန်မအမေကလည်းစီးပွားရေးပညာရှင်လို့တဲ့ကျွန်မအဖဆိုလို့ရှင်သူခေတ္တကအကြီးဆုံးမမမအကြီးဆုံးလုပ်ငန်းတစ်ခုပါဝင်နေဟန်တိုင်းနိုင်ငံကိုသူ run လုပ်ခဲ့တာဆိုတော့အတော်ကြီးအားလုံးပေါ့နော်ဘေးမှာရှိတဲ့အမျိုးသမီးတွေအကုန်လုံးကအရန်ထက်မြက်တယ်ကျွန်မအနေနဲ့လည်းတမီ main claim လို့တမီပါမလုပ်ရဘူးဆိုတာခါမှမကြဘူးဒါမှမဟုတ်လုပ်လို့ရတယ်ပေါ့နော်ဆိုတော့ကျွန်မခံယူချက်ကအမမမြန်မာအမျိုးသမီးတွေဒီအများလက်လက်တယ်ပြီးတော့ဟိုအစကတည်းက right ဖြစ်ရှိတယ်ပေါ့နော်ဒါပေမဲ့ကျွန်မပြန်လာတော့အမျိုးသမီးနဲ့ပတ်သက်ပြီးခဏခဏမေးခင်ရတယ်ကျွန်မလည်းအမျိုးသမီးဟို entrepreneur တယောက်ဖြစ်တဲ့အတွက်ကြောင့်ကျွန်မဖြစ်ရင်ဖြစ်ရင်လည်းနောက်ပိုင်းတခြားလူတွေရဲ့အခြေအနေကိုတုံ့ပြန်ကြည့်တဲ့အခါကျတော့ဟုတ်တယ်ကျွန်မတို့ဒီမှာအမျိုးသမီးဖြစ်နေတဲ့အတွက်ကြောင့်မလုံလောက်တာတွေရှိတယ်ပြီးတော့ရင်းမှာလည်းမြည်တယ်ပြောရလို့ရှင်အဲ့ဒီတော့လို့ဒီဟာမှာဆောင်းနေတဲ့ခြေလေးလို့ပြောရမလားဟို rural နဲ့ urban နဲ့ကွာဟာလားမသိဘူးပေါ့နော်ဟိုကျေးလက်ရွာမှာရှိတဲ့အမျိုးသမီးတွေရဲ့စွမ်းဆောင်နိုင်မှုစွမ်းရည်လုံဆောင်နိုင်မှုရဲ့မြို့မှာနေတဲ့လူနဲ့မတူဘူးမြို့မှာနေလူကတန်းစား main ခေအမျိုးသမီးတွေကအထက်တန်းစားအမျိုးသမီးတွေလို့လက်ချင်မှလွတ်လပ်မယ်ပြီးတော့ကျမတို့နိုင်ငံက culture တွေကအများကြီးပဲဥပမာအားဖြင့်ကချင်အမျိုးသမီးတယောက်ဒီသူအမျိုးသားနဲ့တွဲရဆိုလို့ရှင်ကလေးကိုသူဒီပိုင်းပေါက်ကားတိုင်းလို့မရှိဘူးအမျိုးသားဘက်ကဖတ်ရတယ်ဆိုတ ဆိုတော့အဲ့လိုမြန်မာအမျိုးသမီးကြတော့မြောက်အဖြစ်ဇာတ်ရည်ပြတ်သွားပြီးသူတို့ကကလေးနဲ့ကြံခဲ့တာများတယ်ဆိုတော့ foreign culture ကျင်းနေမတူဘူးပေါ့နော်ဆိုတော့မြန်မာအနေနဲ့ခြုံပြီးတော့ပြောရလို့ရှင်တော့ဖြစ်တယ်ဒါပေမဲ့ဟုတ်တယ်ကျမတို့ဒီပညာရေးမှာလည်းဖြစ်ဖြစ်စီးပွားရေးလောကရဲ့မှာလည်းဖြစ်ဖြစ်အမျိုးသမီးတွေများနေရတော့မှန်တယ်ဒါပေမဲ့တခြားနိုင်ငံတွေလိုပဲကျမကလည်းနည်းနည်း highlight လုပ်ချင်ကျမတို့နိုင်ငံတွေမဟုတ်ဘူးကျမတို့ရင်းမှာ banking လောကမှာလန်ဒန်မှာအင်္ဂလန်နိုင်ငံမှာအလုပ်လုပ်ခဲ့တာလည်းအဲ့တက်ကမှာပဲနည်းနည်းရာထူးကြီးလာတဲ့အချိန်ကြောင့်လို့ရှိရင်အမျိုးသမီးနေသွားတယ်အမျိုးသားတွေရတယ်ယာပြီးတက်ကုန်တယ်ပေါ့နော်ဒါကတော့ပြောရလို့ရှိရင်အကြောင်းအရာကြီးအများကြီးပဲရှိတယ်တရားအမျက်တမှုရှိလားဆိုတော့မရှိသေးတာတော့ကဘာတဝမ်းပဲကျမတို့နိုင်ငံလည်းမျက်တမှုရှိလားဆိုလို့ရှိရင်မရှိသေးပါဘူးဒါပေမဲ့ဒီအင်းကြီးနိုင်ငံတွေနဲ့ကြည့်လိုက်လို့ရှိရင်ကျမတို့အမျိုးသမီးတွေဒီလွတ်လပ်ခွင့်အတိုင်းအတာအထူးရှိတယ်လို့နေလိုက်လို့ရှိရင်တော့အင်းကြီးနိုင်ငံနဲ့ရှင်လို့ရှိရင်ကျမတို့နိုင်ငံမှာမစိုးဘူးလို့သုံးသပ်မိပါတယ်
ဟုတ်ကဲ့ theory သမ်းမအခုလို့ကျွန်တော်တို့ SBS Radio မြန်မာပိုင်းအစီအစဉ်ကိုရှင်းပြပေးအတွက်ကျေးဇူးအများကြီးတင်ပါတယ်เนาะ
ဟုတ်ကဲ့ပါရှင်ကျွန်တော်မေးတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင်